ကျွန်တော်ဆန်းစုကြည်ဦးဆောင်မဲ့အရတားဆွေရလက်ထက်မှာဖမ်းဆီးခံထားတဲ့ကျောင်းသားတွေနဲ့နိုင်ငံရေးကျင်းသားတွေလူမျိုးလာဖို့လာလာပြည့်ရှိကြံဥပဒေပညာရှင်တွေကပြောကြားလိုက်ပါတယ်။ဒါဟာအုပ်ချုပ်ရေးပိုင်းကတရားစီရင်ရေးကိုဝင်ရောက်ဆွဲဖက်တာလား။နိုင်ငံရေးကျင်းသားတွေကိစ္စကိုကန့်တွယ်ရတဲ့ပြည်ရေးဝန်ကြီးဌာနရဲ့လုပ်ပိုင်ခွင့်တွေရောအစိုးရတစ်လက်ထက်ဘယ်လိုပြောင်းလဲလာမလ ချေခဲ့တဲ့အယက်သားပါတီအစိုးရတက်လာတော့မယ့်အချိန်မှာမတရားဖက်စီထိမ့်သိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေနိုင်ငံရေးလှုပ်ရှားသူတွေကိုအများဆုံးလွတ်မြောက်လာဖို့ပြည်သူအများကမျှော်လင့်နေကြတာပါ။ဒါကြောင့်အစိုးရတဲ့အနေနဲ့သူတို့အားလုံးအများဆုံးပြန်လွတ်ပေးနိုင်တဲ့ဥပဒေနည်းလမ်းတွေဘယ်လိုရှိနိုင်မလဲ။တရားလွှတ်တော်ရှေ့နေကြီးဥက္ကိုနီကအခုလိုရှင်းပြပါဗျ။
ဒီအဖို့တွေအခုကျောင်းသားတွေအဖို့ဒီတဲ့ဝင်ကြီးကဆွဲတာမဟုတ်ပါဘူး။ကျွန်တော်တို့ရှေ့နေကျုပ်ရုံးကနေပြီးတော့ဆွတ်တင်ထားတဲ့အမှုတွေပါ။ရဲတပ်ဖွဲ့ရဒေလိုလုပ်တယ်။နော်အမှုကိုတာဝန်ယူပြီးတင်ရတာကရှေ့နေကျုပ်ကျွန်တော်တို့ဥပဒေရုံးနေရနေပြီးတော့တင်ထားတာပါ။အဲ့တော့တရလိုကနိုင်ငံတော်အဲ့တော့မပြီးသေးတဲ့အမှုကိုပြီးအောင်လုပ်တဲ့နေရာလွဲလွယ်လေး။အမှုကိုပြန်ရုပ်သိမ်းလိုက်လို့ရှင်ပြီးရော။ဒီမှုဆိုင်ရာကျန်ထောင်ဥပဒေပုံမှန်494ရာဘယ်အချိန်မှမဆိုးအစိုးရကသူဆွဲထားတဲ့ရာဇဝတ်ကြီးမှုတွေကိုရုပ်သိမ်းခွင့်ရှိတယ်။အဲ့ဒါလိုရုပ်သိမ်းတော့တင်လိုက်ရင်တရားရုံးကစီစစ်ပြီးတော့မှဒါဟာအများပြည်သူအကျိုးထိခိုက်တာမဟုတ်ဘူးလူတွေရဲ့အဲ့ဒီအိုးအိမ်စီစစ်ထိခိုက်ချတာမရှိဘူးဆိုရင်တရားရုံးကသဘောတူရင်လွယ်လွယ်ကူကူတော့ရုပ်သိမ်းဝင်ပေးနိုင်လို့ရတယ်။အဲ့တော့အပြစ်ကျပြီးသားလူဆိုလို့ရှိရင်တော့ပြည်မှုဆိုင်ရာပြည်ထောင်စုတွေပုံမှန်400ရပြစ်ဒဏ်ကနေလူငင်းချမ်းသာခွင့်ကိုသမရကပေးလို့ရတယ်။အဲ့ဒါတရားရုံးကိုဆွတ်ဖက်တာမရောက်ဘူး။ဘာလို့တရားရုံးကဒီအမှုစစ်နေရတာသူတို့ကဆွတ်တင်ထားလို့စစ်နေရတာ။တရားဆွဲရတဲ့လူကသူ့အမှုသူပြရုပ်သိမ်းတာလို့ဆိုတရားကြည့်ရဘာမှပြောမှာမဟုတ်ဘူးဒါမင်းဆွဲတာမင်းရုပ်ချရုပ်ပါလိုက်ဒါမင်းတို့ကိစ္စပဲသူကရုပ်သိမ်းတက်မတက်နဲ့သူကြည့်မယ်အားသာရုပ်သိမ်းနေတယ်ဆိုသူကရုပ်သိမ်းပေးလိုက်တာပဲ
ဟောင်ကောင်အခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကလည်
းရဲကနေပြီးတော့အမှုဆွဲတင်တဲ့အခါမှာမြို့နယ်ဥပဒေရုံးကိုအကြံဉာဏ်တောင်းအောင်ပါလေမြို့နယ်ဥပဒေရုံးကနေပြီးတော့ဒီအမှုကိုပဲပုံမှန်နဲ့ဆွဲတင်မှာဆိုပြီးတော့မှခွင့်ပြုမှသာရဲကနေပြီးတော့အမှုတွေဆွဲတင်လို့ရတာဖြစ်တယ်။အဲတော့အခုကျွန်တော်တို့ကျောင်းသားတွေကိုဖမ်းဆီးထားတဲ့ကိစ္စမှာဒီတော်စုဝင်ကြီးကိုယ်တိုင်ဒီလက်ဗရန်ဌာနပြစစ်ကြောင်းမှာပါတဲ့ကျောင်းသားတွေကိုအေးမိယူပါဘူးဆိုပြီးတော့သဘောတူထားတဲ့သဘောတူထားချက်ရှိတယ်။အဲ့ဒီသဘောတူထားချက်ကိုတရားလူဘက်ကချိုးဖောက်ပြီးတော့အစိုးရဘက်ကချိုးဖောက်ပြီးတော့အခုအမှုကိုဆွဲဆိုထားတာဖြစ်တယ်။အဲတော့ဒီအမှုကိုအလျင်အမြန်ပြီးဆုံးညဒီလူတွေဆိုလို့ရှိရင်တော့အေးလူဖြစ်တဲ့ဆိုရကိုယ်တိုင်ကအမှုကိုရုပ်သိမ်းလို့ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်တရားရုံးချုပ်ကနေပြီးတော့ဒီလိုဆွဲဆိုထားတဲ့ဥစ္စာတွေကဥပဒေနဲ့ညီညွတ်ခြင်းမရှိဘူးဒါကြောင့်ဒီမှုကိုခြေဖြတ်ပေးဖို့အရင်တော့ချောက်ထားတာရှိတယ်ဒီနယ်နဲ့တိုင်းပြည်ကျွန်တော်ရောက်တယ်လို့ကျွန်တော်ပြရတယ်အဲ့တော့တရားရုံးချုပ်အဆင့်ကနေပြီးတော့ဒါကိုတက်မှတ်ပြီးတယ်ဆိုလို့ရှိရင်ကျောင်းသားတွေမှုကိုဆက်လက်စစ်ဆေးခြင်းမပြုဘဲနဲ့ဒီအဆင့်မှာရင်အကုန်လုံးကိုခြေဖြတ်ပြီးတော့လှုပ်ပေးလိုက်လို့လည်းရတယ်။ဆိုရတရားလိုလှုပ်ထားတဲ့ဒီတဲ့ဝင်ကြီးဌာနကနေပြီးတော့အမှုကိုရုပ်သိမ်းလိုက်တယ်ဆိုရင်လည်းကျောင်းသားတွေပြန်လည်းလွတ်မြောက်လာမှာဖြစ်တယ
်။ဒါဆိုရင်တက်မတော်လက်အောက်မှာရှိနေမဲ့ဒီတဲ့ဝင်ကြီးဌာနကိုအယက်သားအစိုးရတကအလွယ်တကူကင်တွယ်နိုင်ပါမလား။ရှေ့နေကြီးဥက္ကိုနီကတော့
ဒီရေဝင်ကြီးကိုတော်တော်ကိုအမိစင်းတင်တာကာကွယ်ဥစ္စာကတင်တာမဟုတ်ဘူးတမရကတင်တာကာကွယ်ဥစ္စာကရွေးပြီးတော့နာမည်ကိုတမရကိုပေးတာဖြစ်တယ်တမရမဆိုင်ဘူးဆိုရင်တမရကညင်းညင်းနဲ့အဲ့ဒါညင်းပြီးတော့နောက်တစ်ယောက်ရှာပြီးပါအောင်လို့ပြောချင်ရင်ပြောနိုင်တယ်ဘာကြောင့်လို့ဆိုတော့တကယ်တကယ်တမ်းတိုက်ပြီးအတွက်အရာရာကိုတာဝန်ယူရတာက Facebook ဆရာဦးတွေပုံမှန်400-300ရပြည်တော်စုတော်တော်ကိုနိုင်ငံတော်တမရကတာဝန်ခံရတာအဲ့တော့တာဝန်ခံရတဲ့လူဖြစ်တဲ့အတွက်သူဆိုင်တဲ့လူကိုပဲသူကခန့်ရမှာသူများခတ်ပြီးတော့သူကတာဝန်ယူရတယ်ဆိုတာမျိုးကအရေးပဲမရှိဘူးဥပဒေနဲ့ပြန်မှလည်းမရှိဘူးအဲ့တော့သမရကသူ့အလုပ်ကိုသူပြည်ပြည်ပြင်းပြင်းလုပ်သွားလို့ရှိတယ်ဒီတိုင်းဝင်ကြီးဟာသမရအောက်တော့သူရောက်သွားမှာပဲ
2015ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်လက်ဗရန်ပညာရေးတပိတ်စစ်ကြောင်းဦးဆောင်ခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့ကျောင်းသူကျောင်းသားတွေကိုပုံမှန်18အပြင်အခြားပုံမှန်တွေဖြစ်တဲ့905ခါခွေ143 145 149စတာတွေနဲ့မြို့နယ်တရားရုံး20ကျော်မှာရဲတပ်ဖွဲ့ကတရားလိုအဖြစ်ဆွဲဆိုထားတာဖြစ်ပါရဲ့ရှင်